Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအောက်တိုဘာလ24ရက်တနင်္ဂနွေနေ့ည VOA မြန်မာပိုင်းအစီအစဉ်ဒီကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့တိုင်းနိုမီတာ31 32 51နဲ့တိုင်းနိုမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်မျိုးဖြစ်ကျွန်တော်ဇွန်ဝိုင်းကဆောင်ရွက်ပေးသွားပါမယ်ခင်ဗျာ
ကျွန်တော်တားညူပါ68မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကုချင်မီကိုအောက်တိုဘာလ23ရက်နေ့မနေ့ညပိုင်းတုန်းကရန်ကုန်မြောက်တဂုံမှာဖမ်းဆီးခံခဲ့ရတဲ့တဲ့တင်နောက်ထိုင်ဝမ်ကျွန်းနေနဲ့ကုလသမဂ္ဂအဖွဲ့အတွင်းမှာဘယ်လိုပုံစံနဲ့အတိတ်ပဲရှိရှိပါဝင်နိုင်မလဲဆိုတာကိုထိုင်ဝမ်နဲ့အမေရိကန်အရာရှိတွေဆွေးနွေးခဲ့ကြတဲ့တဲ့တင်စားတဲ့ထိတဲ့အောင်တဲ့တင်တွေကိုတင်ဆက်သွားဖို့ရှိပါတယ်ကိုအောင်မြတ်သူနဲ့တင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ဒီကနေ့ညမှာတော်တော်ရှင်တို့နားဆင်ကြရမယ့်အထက်မှာတော့ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ဟုတ်ကဲ့မင်းည9နိုင်နောက်ပိုင်းကရောက်တဲ့ကောင်ကအိမ်တွေမှာဒီအိမ်တကားတွေဖြတ်စီပြီးတော့ဝင်ရောက်ဖမ်းဆီးရလို့ကျွန်တော်သိရပါတယ
်68မျိုးဆက်တောင်သားကောင်းဆောင်တူဖြစ်သူကိုချင်းမီမင်းညကဖမ်းဆီးခံရတဲ့အကြောင်းမိသားစုဝင်တွေကအတိအပြပြောဆိုတဲ့သတင်းကိုဥစွာနားဆင်ကြပါမယ်အဲ့ဒီနောက်မှာတော့ထိုင်းနိုင်ငံထဲမှာစိတ်ကြွစီတွေဖမ်းမိတဲ့အကြောင်းသတင်းပေးပို့ချက်ကိုနားဆင်ရပါမယ်နောက်ပိုင်းပတ်စင်ကဏ္ဍတွေမှာတော့မြန်မာအရေးဆွေးနွေးကံပြည်သွင်းနိုင်ရဲ့မြန်မာနိုင်ငံအတွက်ကသတင်းမီဒီယာအခြေအနေမြန်မာပြည်မှာပေးစာများကဏ္ဍနဲ့သတင်းတွေကတုတ်တအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့တင်းတင်းကြပ်ကြပ်ညအတွက်နောက်ဆုံးရသတင်းတွေကိုကိုသားညိုဦးနဲ့ကိုအောင်မြတ်သူတို့ကတင်ပြပေးကြပါမယ်ခင်ဗျာ
68မျိုးဆက်ခေါင်းဆောင်တို့ဖြစ်တဲ့ကုချင်မီကိုအောက်တိုဘာလ23ရက်နေ့မနေ့ညပိုင်းတုန်းကရန်ကုန်မြောက်တဂိုမှာဖမ်းဆီးခံခဲ့ရတယ်လို့ဇနီးဖြစ်သူမန္နီလာသိန်းက VOA ကိုတီးပြပြောပါတယ်။မနေ့ညပိုင်းတုန်းကမြောက်တဂိုမြို့နယ်အတွင်းနေရာတချို့မှာပစ်ခတ်တံတွေကြားပြီးတော့ထိခိုက်ဒဏ်ရာမှုတွေလည်းရှိတယ်ဆိုပြီးတော့ဒေသခံတွေကတဆင့်သိရပါတယ်။ဒါလို့အခြေအနေတွေကြောင့်ကုချင်မီရဲ့အသက်အန္တရာယ်ကိုစိုးရိမ်မိတယ်လို့လည်းဇနီးဖြစ်သူကပြောပါတယ်။ကုချင်မီဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ကိုချင်းမီခေါ်ကိုကျော်မင်းယူဟာ1988ကျောင်းသားလှူရှာမှုမှာဥဆောင်ပါဝင်ခဲ့သူတူဖြစ်တယ်လို့ပဲလက်ရှိအဖြစ်88ငင်းငယ်ရင်းနဲ့ပွန်လင်းလူဖွဲ့စည်းရဲ့ဥဆောင်သူတူလည်းဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာပုံမှန်95ခါကွေးနဲ့စစ်ကောင်စီကသူ့ကိုဖမ်းဝရန်ထုတ်ထားပါတယ်ကိုချင်းမီဟာနိုင်ငံရေးလှူရှာမှုတွေကြောင့်နှစ်ရှည်ထောင်ဒဏ်ကြာခံခဲ့ရတဲ့နိုင်ငံရေးကျဉ်းသားဟောင်းတူလည်းဖြစ်ပါတယ်ကိုချင်းမီဖမ်းခံရတဲ့အသေးစိတ်နဲ့ပတ်သက်လို့နောက်ပိုင်းမှာတက်ဆက်ပေးသွားဖို့ရှိပါတယ်နောက်မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းလိုက်ပြီးတဲ့နောက်အာဏာသိမ်းမှုကိုဆန့်ကျင်တဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်မှုတွေကိုနိုင်ငံတကာမှာပြုလုပ်ခဲ့ရမှာအခုနောက်ပိုင်းလက်နက်ကိုင်လှုပ်ရှားမှုတွေပါရှင်းပြင်းဖြစ်ပေါ်လာနေပါတယ်ရန်ကုန်ပါဝင်မြို့ပြနေရာတော်မင်းများမှာစစ်ကောင်စီဘက်ကထိခိုက်သေဆုံးမှုတွေရှိတယ်လို့စစ်ကောင်စီဘက်ကဖမ်းဆီးနှိမ်နင်းမှုတွေလည်းဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်ခင်ဗျာ
နောက်ကိုရီးယားအနေနဲ့နျူကလ িয়ার ပြည်သိမ်းရေးစကဝိုင်းပေါ်မှာစိတ်ဝင်စားရှိဖို့အမေရိကန်တန်တမန်ကထပ်မံတိုက်တွန်းလိုက်တယ်လို့ရိုက်တာသတင်းပြည်မှာဖော်ပြပါတယ်အထူးကိုယ်စားလှယ်ဆောင်ကမ်ကမြောက်ကိုရီးယားရဲ့ပြီးခဲ့တဲ့တိုက်ချင်းပစ်ဒုံးကျည်စမ်းသပ်ပစ်လွတ်မှုဟာကိုရီးယားကျွန်းဆွယ်ရဲ့ငင်းငယ်ရဲ့ရေရှည်တည်နှံ့ရေးနဲ့ဆန့်ကျင်ပြီးတော့ဒေသတွင်စိုးရိမ်မှုနဲ့ဆန့်ကျင်ဘက်ရလဒ်တွေကိုပေါ်ပေါက်စေတယ်လို့ဆိုပါတယ်ဒါ့ပေမဲ့လည်းမြောက်ကိုရီးယားဘက်ကငင်းငယ်ရေးစကဝိုင်းစီပြန်လာဖို့ငြင်းပယ်ခဲ့ပါတယ်အမေရိကန်နဲ့တောင်ကိုရီးယားတို့ဟာစစ်ရေးလှုပ်ရှားမှုတွေတိုးမြှင့်နေပြီးတခြားတစ်ဖက်ကတန်တမန်စကားလာပြောနေတယ်လို့လည်းမြောက်ကိုရီးယားကဆွဆွဲထားပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့မြောက်ကိုရီးယားကသူ့ရဲ့ရင်ငုပ်သင်္ဘောတစ်ဆင့်ပြစ်လွတ်ခဲ့တဲ့တိုက်ချင်းပစ်ဒုံးပျံစမ်းသပ်မှုအပေါ်အမေရိကန်ကအလွန်ကျွံတုတ်ပြန်နေတယ်လို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ပတ်ရက်တွင်မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုဟာကုလသမဂ္ဂရဲ့ပိတ်ဆို့ထားမှုကိုချိုးဖောက်တာလည်းဖြစ်ပါတယ်။အမေရိကန်ဘက်ကတုတ်ပြန်ရမှာတော့သူတို့ကမြောက်ကိုရီးယားပေါ်မှာကြမ်းကြမ်းတမ်းတုတ်ပြန်ဖို့ရွေချက်မရှိဘူးလို့ဆိုပါတယ်။1950ကစတင်ပြီးတော့1953မှာပြီးဆုံးခဲ့တဲ့ကိုရီးယားစစ်ပွဲဟာငင်းငင်းရေးစာချုပ်မချုပ်ဆိုနိုင်ခဲ့ပဲယာယီစစ်ပြေငြိမ်းလောင်းနဲ့ပဲပြီးဆုံးခဲ့တာဖြစ်ပါရခင်ဗျာ
တရုတ်နိုင်ငံကုလသမဂ္ဂအဖွဲ့ဝင်ဖြစ်လာတဲ့1950ပြည့်အထိမ်းအဖြစ်တရုတ်သမ္မတရှီကျင်းပင်ကကုလသမဂ္ဂမှာမိကုံပြောကြားဖို့ရပ်ပိုင်းလိုပါပဲထိုင်ဝမ်ကျွန်းအနေနဲ့ကုလသမဂ္ဂအဖွဲ့ကြီးအတွက်မှာဘယ်လိုပုံစံနဲ့အတိတ်ပဲရှိသွားပါဝင်နိုင်မလဲဆိုတာကိုထိုင်ဝမ်နဲ့အမေရိကန်အရာရှိတွေဆွေးနွေးခဲ့ကြပါတယ်1952ခုနှစ်အောက်တိုဘာလ25ရက်နေ့မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ကနေမဲခွဲပြီးတော့နှုတ်ထွက်ခိုင်းခြင်းမပြုခံရတဲ့အထိဒီထိုင်ဝမ်ကျွန်းဟာတရုတ်သမ္မတနိုင်ငံဖြစ်နေကုလသမဂ္ဂမှာအဖွဲ့ဝင်နိုင်ငံဖြစ်တည်ရှိခဲ့ပါတယ်။1949ခုနှစ်ကပြည်တွင်းစစ်ကိုနိုင်ရလိုက်တဲ့တရုတ်ပြည်သူသမ္မတနိုင်ငံကအဲဒီနောက်မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်နေစားထိုးနေရယူခဲ့တာပါ။ထိုင်ဝမ်ကျွန်းဟာတရုတ်နိုင်ငံရဲ့ပြည်နယ်တစ်ခုသာဖြစ်တဲ့အတွက်နိုင်ငံတကာမှာထိုင်ဝမ်ကူစားတရုတ်နိုင်ငံကကူစားပြုလုပ်ဆောင်ခွင့်ရှိတယ်ဆိုပြီးတော့တရုတ်နိုင်ငံဘက်ကတော့ပြောပါတယ်။ဒီမိုကရေစီနီလန်ရရွေးကောက်တင်မြောက်ခံထားရတဲ့ထိုင်ဝမ်ဆူရကတော့သူကိုသူကူစားပြုခွင့်ရှိတယ်လို့ဆိုပါတယ်။ထိုင်ဝမ်ကျွန်းကုလသမဂ္ဂအဖွဲ့ကြီးအတွက်မှာဒိတ်ဘယ်ပြည်ဝဆိုတာပါဝင်နိုင်ရေးအတွက်အမေရိကန်နဲ့ထိုင်ဝမ်ရာရှိတွေတောက်ကြနေကအွန်လိုင်းကတဆင့်ဆွေးနွေးခဲ့ကြတယ်လို့စနေနေ့လေကနှောင်းပိုင်းမှာဒီအမေရိကန်နိုင်ငံကြီးဌာနကကြေညာချက်ထုတ်ပါတယ်။တ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဒီမှာပြောင်းဝင်မှုတွေကိုရက်တက်မှုလုံလောက်တဲ့ထိန်းချုပ်မှုတွေမလုပ်ခဲ့ဘူးဆိုပြီးတော့ABသတင်းတရက်မှာပေါ်ပြပါရတယ်။အဆိုပါသတင်းမှာတွေကလက်တွေ့အကြံဖတ်မှုတွေစီကိုဥတီရဲလို့ဆိုပါရတယ်။ABကရရှိတာတဲ့ပေါက်ကြားလာတဲ့အချက်လက်တွေအရဖေ့စ်ဘွတ်ကုမ္ပဏီမှာဒီလိုသတင်းမှားတွေကိုထိန်းချုပ်ဖို့ပြက်ကွက်တဲ့ပြဿနာရှိနေတာနှစ်တော်ကြာပြီလို့ဆိုပါရတယ်။အထူးသဖြင့်လက်ရှိမော ကျွန်တော်တို့ဒီကွက်ကြီးဖြစ်ပြီးတော့အိန္ဒိယမှာလူမှုမီဒီယာတွေနဲ့တွေးထိုးလှုပ်ဆောင်မှုတွေကြောင့်ဘာသာရေးနဲ့လူမှုပရိပခများစွာပေါ်ပေါက်ခဲ့တဲ့တမိုင်းကြောင်းရှိနေပါတယ်။အေဘီကရရှိတဲ့အချက်လက်တွေအရဟိန်းယူဘာသာနဲ့ရောဘင်္ဂါလီဘာသာနဲ့ပါအမုန်းစကားတွေကိုနှီးပညာနဲ့ဒရက်ဆက်ဖြန့်ဝေနေကြတဲ့အိန္ဒိယကိုကမ္ဘာအန္တရာယ်အရှိဆုံးဖြစ် Facebook ကမ္ဘာလီပါဝင်ဘာသာစကားပေါင်းများစွာနဲ့ရေးသားထားတဲ့အမုန်းစကားတွေကိုရှာဖွေဖို့နှီးပညာပိုင်းအတော်လေးရင်းနှီးမြှုပ်နှံထားပြီးတော့2017အလယ်ပိုင်းလောက်မှာအမုန်းစကားတွေရောကြလာတာကိုမြင်တွေ့ရမယ်လို့ AP မှာဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာ Facebook အသုံးပြုသူတန်ပေါင်း340ကျော်ရှိပြီးတော့WhatsApp သုံးသူက400နီးတန်း400ပါရှိပါတယ်။လူမှုမီဒီယာတွေကိုအသုံးချပြီးလူနည်းစုလို့ပေါ်မှာ
သတင်းတူအမုန်းစကားတွေဖြောင်းဝင်ကြတယ်လို့လည်းဆွဆွလေးရှိပါတယ်ခင်ဗျာ။ဗီအိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ52.5MHz
ကီလိုဟတ်တင်9000ကနေပြထုတ်လွှင့်ပေးနေပါတယ်ရှင်။ဗီအိုအမေရိကန်သံကနေပြနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။ဥပါကစ္စတန်နိုင်ငံမှာဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲအတွင်းထိရောက်စွာရှင်ပြန်နေတဲ့အတိုက်ခံကူးစက်လေလောင်းမရှိတာမို့လို့လက်ရှိသမ္မတရှာကက်မစ်ဇရီယော့ကပြန်နိုင်ရဖို့တရားတော်ကိုရှိနေပါတယ်။သမ္မတမစ်ဇရီယော့ကနိုင်ရဖို့ရှိနေတာကြောင့်မို့လို့ဘ ਹੁ ချောက်ဆက်လေးနှစ်ရှိပြီဖြစ်တဲ့သမရမီဇရီယော့ကဒီရုရှားနဲ့အနောက်နိုင်ငံတွေရဲ့အကူအညီနဲ့တန်ဃာဇာတဘောကျွေတိုင်းပြည်မှာပြည်ဝင်ပြောင်းလဲမှုတွေကိုဆက်လက်လှုပ်ဆောင်ပြီးတော့ဥပကစ္စတန်လွတ်လပ်ရေးရပြီးပထမဆုံးတက်လာတဲ့သမရအစ္စလမ်ကရစ်မော့လက်ထက်မှာလှုပ်ဆောင်ခဲ့တဲ့ပြည်ဝင်ပြောင်းလဲမှုတွေကိုဆက်လက်ကောင်းထည့်ဖော်နေတာဖြစ်ပါတယ်။သမရဟောင်းကရစ်မော့လက်ထက်တုန်းကဖ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ကျွန်တော်တို့ကတော့ဒလော့ဆယ်သူတို့အာဖရိကတိုက်တွေထုတ်လို့နေပြီးတော့ကာကွယ်ဆေးတွေနိုင်ငံကြီးတွေကိုရေးရှည်မိခိုနေလို့မရဘူးလို့ဆိုပါတယ်။ကမ္ဘာ့ကျွမ်းမာရေးဖွဲ့ကြီးWHOအနေနဲ့လည်းသူရဲ့ဆက်လက်ရည်တည်မှုအတွက်ချမ်းသာတဲ့နိုင်ငံကြီးတွေနဲ့စီးပွားထုတ်လို့ရေးကုမ္ပဏီကြီးတွေပေါ်မှာတည်မီနေရတာဖြစ်ပြီးကုလသမဂ္ဂပြည်သားတွေကမ္ဘာလုံးဆိုင်ရာကိုဗစ်ကာကွယ်ဆေး အခုလိုအာဖရိကတိုက်မှာပုံစံတူထုတ်လုပ်ဖို့ဦးတည်လာရတာဖြစ်ပါတယ်ခင်ဗျာ
။ကလေးတွေကိုထိုးပေးဖို့ရည်ရထားတဲ့ COVID-19 ကာကွယ်ဆေးဟာမူလတန်းကျောင်းသားအရွယ်ကလေးငယ်တွေအတွက်ရောဂါပိုးကူးစက်မှုကနေပြီး97ရာခိုင်နှုန်းကာကွယ်မှုပေးနိုင်တယ်ဆိုပြီးတော့ COVID ကာကွယ်ဆေးထုတ်တဲ့ Pfizer ဆေးကုမ္ပဏီကပြောလိုက်ပါတယ်။အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကအသက်9နှစ်ကနေပြီးတော့17နှစ်အကြားကလေးငယ်တွေကိုကာကွယ်ဆေးထိုးပေးသင့်မသင့်ဆိုတဲ့ကိစ္စအတွက်ဆုံးဖြတ်ချက်ချဖို့ပြင်ဆင်နေတဲ့အချိန်မှာပဲသူတို့သုတေသနပြုပြီးရရှိထားတဲ့ချက်လက်တွေကို Pfizer ကုမ္ပဏီရဲ့အင်တာနက် website မှာတောက်ချနေတာဖော်ပြလိုက်တာပါ တကယ်လို့အမေရိကန်ကျမကြီးတောင်ရှိသူတွေကခွင့်ပြုချက်ချပေးလိုက်ရင်တော့ကလေးတွေအတွက်ကာဝယ်ဆေးကို၈လဇန်ပိုင်းလောက်မှစပြီးတော့ထိုးပေးနိုင်တော့မှဖြစ်ပါတယ်။အမေရိကန်အစားအသောက်နဲ့ဆေးဝါးကုကေရေးဌာန FDA ကကလေးတွေအတွက်ထိုးပေးခွင့်ပြုပေးလိုက်လို့ရှိရင်ဘယ်သူတွေထိုးခွင့်ရှိမလဲဆိုတာကိုအမေရိကန်ရောဂါထိန်းချုပ်ကာဝယ်ရေးဌာန CDC ကအဆုံးဖြတ်ပေးရမှာဖြစ်ပါတယ်။အသက်၁၂နှစ်နဲ့အထိကလေးငယ်တွေက Pfizer ထုတ်တဲ့ COVID-19 ကာဝယ်ဆေးကိုလက်ရှိထိုးနေကြပြီဖြစ်ပါတယ်ခင်ဗျာ။
သတ္တုပိုင်းဆိုင်ရာဓာတုဗေဒပစ္စည်းတွေတင်ဆောင်လာတဲ့ကုန်သွင်းမော်ဒယ်စင်ဟာဗြိတိသျှကိုလံဘီယာကမ်းလွန်ပင်လယ်ထဲမှာပြီးခဲ့တဲ့စနေနေ့ကမီးစတင်လောင်ကျွမ်းခဲ့ပါတယ်။ကနေဒါကမ်းခြေစောက်တက်ကတော့အမေရိကန်ကမ်းခြေစောက်တက်နဲ့အတူသဘာဝပတ်ရှင်ထိခိုက်မှုအပါအဝင်အခြေအနေကိုအကဲဖြတ်နေတယ်လို့ဆိုပါတယ်။ MV Kim Kenston သင်္ဘောပေါ်ကနေသင်္ဘောသား16ဦးကိုကယ်တင်ထားပြီးကျန်5ဦးကတော့သင်္ဘောမှာမီးငြိမ်းဆက်တယ်လို့ဆိုပါတယ်။လောလောဆယ်ကုန်တစ်တာ10လုံးမီးလောင်နေပြီးဆက်ပြီးတော့မီးကူးနေတယ်လို့ဆိုပါတယ်။သင်္ဘောကိုတော့မီးလောင်တာမရှိသေးပါဘူးသင်္ဘောအေဂျင်စီကတော့အမေရိကန်တွေနဲ့အတူကုန်တစ်တာအလုံး40ရဲ့ဇင်းမြစ်ကိုရှာဖွေနေပြီးသင်္ဘောသားတွေကိုအဲ့ဒီနေရာကနေဝေးဝေးနေကြဖို့အကြံပေးထားပါတယ်ရိုက်တာကရရှိတဲ့ဗီဒီယိုမှတ်တမ်းတွေအရမီးတောက်တွေဟာသင်္ဘောကုန်ဘက်ဘက်ကနေရေထဲထိဖြာဆင်းရတာကိုတွေ့ရပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုအမြတ်သူတို့ကတင်ပြပေးကြတာပါခင်ဗျာ။ယူအမေရိကန်တန်ကနေပြီးတော့တင်းနေကနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါလေ။အခုတော့သတင်းလော်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့88မျိုးဆက်ចောင်းသားကောင်းဆောင်တို့ဖြစ်သူကိုချင်းမီဖမ်းခံရတဲ့သတင်းနဲ့စပါမယ်။အောက်တိုဘာ23ရက်နေ့ညပိုင်းကစစ်ကောင်စီရဲ့ဖမ်းဆီးခံခဲ့ရတဲ့88မျိုးဆက်ចောင်းသားကောင်းဆောင်တို့ဖြစ်သူကိုချင်းမီခေါ်ကိုကျော်မင်းရဲ့အသက်အန္တရာယ်အတွက်အထူးစိုးရိမ်မိတယ်လို့မိသားစုဝင်တွေကပြောပါတယ်။သူဟာအင်အားသုံးဖမ်းဆီးခံရတာကြောင့်ထိခိုက်မှုတစ်စုံတစ်ရာရှိခဲ့တယ်လို့လည်းသိရပါတယ်။ဒီအကြောင်းကိုတော့ကိုတန်းညုံကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။88ကျောင်းသားမျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုချင်းမီခေါ်ကိုကျော်မင်းယူကိုရောင်တိုင်းတကုံမြို့နယ်မြောက်ပိုင်းကနေတဲ့အိမ်မှာအောက်တိုဘာလ23ရက်နေ့ညပိုင်းစစ်ကောင်စီလုံခြုံရေးတပ်တွေကဖမ်းဆီးခဲ့တာဖြစ်တယ်လို့သိရပါတယ်။ဖန်စီကားရဲ့အခြေအနေကိုကုချင်မီရဲ့ဇနီးလည်းဖြစ်88ငင်းငိုင်းနဲ့ပုံလင်းလူဖွဲ့စည်းခေါင်းဆောင်တူလည်းဖြစ်တဲ့မန္တလေးသင်္ကာ VOE ကိုတီးပြပြောပါရယ
်ဟုတ်ကဲ့မင်းည9နိုင်နောက်ပိုင်းကနောက်တကောင်ကအိမ်လေးမှာဒီအိမ်စကားတွေဖြတ်စီပြီးတော့ဝင်ရောက်ဖန်စီရဲ့လို့ကျွန်တော်သိရပါတယ
်ဖန်စီကားဆီမှာအင်အားသုံးဖန်စီမှုရှိကြတာမို့လဲကုချင်မီရဲ့အသက်အန္တရာယ်အတွက်အထူးပဲစိုးရိမ်ပူပန်မိတယ်လို့မန္တလေးသင်္ကာ VOE ကိုပြောပါရယ်
အဲ့ဒီမှာတော့ကုချင်မီနဲ့အတူနေတဲ့ပါးနှစ်ယောက်ကအခုထပ်ပြေးလို့မရပါဘူးပေါ့နော်သူတို့ပြန်ပြောပြရတဲ့အရာဆိုတော့ဟိုဘက်ကအင်အားနဲ့လာတယ်ဆိုတော့အခါမှာပြီးတော့ဒီဆက်ပြီးွားတယ်ဆိုတော့အခါမှာတော့ကုချင်မီရဲ့ဒီအသက်အန္တရာယ်တော့ကျွန်တော်တို့စိုးရိမ်တယ်ဘာဖြစ်လို့လဲဆိုတော့စစ်ကောင်စီကအခုမျိုးဒေါ်လာရေးမှာစစ်ကောင်စီကဖမ်းဆီးသွားသမျှဟာကျွန်တော်ပြန်ကြားရတဲ့သတင်းတွေကလုံးဝမကောင်းခဲ့ဘူးဒီဆုံးသွားတယ်ကျွန်တော်တို့ရဲဘော်တွေဒီဆုံးသွားတယ်ဆိုတဲ့သတင်းတွေကြားရတယ်ဖမ်းဆီးသွားရင်လည်းဖမ်းဆီးတဲ့စစ်တော်ရေးကာလမှာမတရားရိုက်တဲ့ဓာတ်တွေပြင်ပမိတ်ဆက်တာတွေအာပုံစံမျိုးစုံနဲ့တုံ့ပြန်ရတယ်ဆိုတာကိုလည်းကျွန်တော်ကြားသိရတယ်အခုကိုကြီးမီပါသွားတဲ့နောက်ပိုင်းအခြေအနေမှာပေါ့နော်ဖြစ်ပေါ်လာတဲ့အခြေအနေအားလုံးကိုလည်းစစ်ကောင်စီကတာဝန်ဖြေရှင်းရမယ်ဘာဖြစ်လို့လဲဆိုတော့သူ့ရဲ့အသက်အန္တရာယ်ကျွန်တော်အခုအချိန်မှာအရန်ဆိုးရိမ်နေပါတယ်ဖြစ်
ကိုကြီးမီဖမ်းဆီးခံရတဲ့တကုံမြို့နယ်မြောက်ပိုင်းမှာဒီကနေ့မနေ့လင်းအားကြီးအချိန်ပြစ်ခတ်မှုတချို့ရှိသလိုပဲပိတ်ဆို့ရှာဖွေမှုတွေလည်းရှိတယ်လို့လည်းဒေသခံတွေကသတင်းသိရပါတယ်။ဒါဟာသူ့ကိုဖမ်းဆီးမှုနဲ့ဆိုင်မဆိုင်ဆိုတာကတော့ရှင်းလင်းလင်းမရှိပါဘူး။ကိုကြီးမီက1988ခုနှစ်ကျောင်းသားလှုပ်ရှားမှုမှာဥဆောင်ပါဝင်ခဲ့သူတူဖြစ်တယ်လို့ပဲ1988ခုနှစ်ကစလို့မြန်မာဒီမိုကရေစီရေးလှုပ်ရှားမှုတစ်လျှောက်ပါဝင်ခဲ့တဲ့အတွက်နှစ်ရှည်ထောင်နဲ့ကြာခံခဲ့ရတဲ့နိုင်ငံရေးကျင်းသားဟောင်းလည်းဖြစ်ပါတယ်။အဲဒီနောက်ဒီ88ငင်းငယ်ရင်းနဲ့ပွန်လင်းလူအဖွဲ့စည်းမှာ88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုမင်းကိုနိုင်နဲ့တူဒီကနေ့ထိဥဆောင်နေတာဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့ဆက်နာတင်ဆက်ညီလှူရှာမှုတွေပါပါဝင်ခဲ့တဲ့အတွက်စစ်ကောင်စီကနေပြီးတော့ပုံမှန် 905 ခခွေးနဲ့သူ့ကိုဆွတ်ဆုဝရန်ထုတ်ထားပါတယ်။2020ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့လွှတ်တော်မတ်တွေဥဆောင်ဖွဲ့စည်းတဲ့ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရရဲ့ online ဆွေးနွေးဟောပြောမှုတွေမှာလည်းသူ့ကိုမကြမ်းစရာတွေ့ရလေရှိပါတယ်။ကိုဂျီမီဖန်စီခါရာနဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးကိုဗီအိုကဆက်သွယ်မေးမြန်းထားပြီးမဲ့အခုချိန်ထိတစုံတရာတုံ့ပြန်ပြောဆိုမှုမရသေးပါဘူးခင်ဗျာ
။ကိုတန်းညုံပြောပြပေးကြတာပါခင်ဗျာ။အခုဆက်ပြီးတော့ထိုင်းနိုင်ငံမှာမွေးရည်ဆေးဝါးတွေဖမ်းမိတဲ့တဲ့တင်ကိုပြောပြပါမယ်။ထိုင်းနိုင်ငံချင်းမှန်ချင်းရိုင်နဲ့အယုဒ္ဓယာပြည်နယ်တွေမှာရွှေတရီကန်ဒေသထုတ်စိတ်ကြွစေ12တန်းကျော်နဲ့မွေးရည်ကန်းဝင်12ဦးကိုဒီရက်ပိုင်းမှာပဲထိုင်းအာဏာပိုင်တွေကဖမ်းဆီးမိခဲ့ပါတယ်။ဒီအကြောင်းကိုတော့မအေးမာကတင်ပြပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ် ချင်းရိုင်ချင်းမိုင်နဲ့အယုဒ္ဓယာပြည်နယ်တွေမှာအော်တိုဘားလ22ရက်နေ့ကနေ24ရက်နေ့အထိမူရခိုင်ဝင်12ဦးနဲ့ကာလတံပိုးထိုင်းဘတ်ဝင်3000ကျော်တံပိုးရှိတဲ့မူရစေဝါတွေကိုဇက်ကြိုက်ဖမ်းမိခဲ့တာဆိုပြီးအမှတ်5ဒေသမူရနေနေအဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။မူရစေဝါအများအပြားဒီအပိုင်းတွင်ဖမ်းမိခဲ့တာတွေနဲ့မူရခိုင်ဝင်တွေကိုဖမ်းမိခဲ့တာတွေနဲ့ပတ်သက်လို့မူရနေနေအဖွဲ့ကအကြီးအကဲတဦးဖြစ်တဲ့ဝီချိုင်းချိုင်မုံကိုကတော့အခုလိုပြောဆိုသွားပါတယ်။အခုလိုမျိုးမူရစေဝါအမြောက်အများကိုထိုင်းနိုင်ငံနဲ့တည်ဆောက်နေတဲ့မူရခိုင်ဝင်တွေကိုဖမ်းမိပြီးတဲ့နောက်တစ်ဖက်နိုင်ငံကနေစီစဉ်ပြီးပို့ပေးနေကြသူတွေကိုမကြခင်ပေါ်ထုတ်ပြီးဖမ်းဝရမ်းထုတ်ပြန်သွားပါမယ်။ဒါအပြင်ဒီလူတွေနဲ့ပတ်သက်လို့သတင်းပေးနိုင်အောင်စုငွေပါထုတ်ပြန်သွားမှာဖြစ်ပါတယ်။ဒီကိန်းတွေဟာထိုင်းနိုင်ငံကနေတဆင့်နိုင်ငံတကာအထိဆက်လက်ပို့ဆောင်ပေးနေတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။အော်တိုဘာလ23ရက်နေ့ကထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်ကနေနကွန်ဆဝမ်မြို့အထိမောင်းဝင်လာတဲ့ကားထဲမှာတော့စိတ်ကြစီပြား6တန်းကျော်နဲ့မူရခိုင်ဝင်3ဦးကိုဖမ်းမိခဲ့ပြီးတနေ့တည်းမှာပဲချင်းရိုက်ပြည်နယ်အတွင်းကအဓိကမူရခိုင်ဝင်5ဦးကိုလည်းစိတ်ကြစီတွေနဲ့ထိုင်းမြန်မာနယ်စပ်ချင်းရိုက်ပြည်နယ်ချင်းစံဒေသမှာဖမ်းမိခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။အော်တိုဘားလ21ရက်နေ့မှာတော့အယုဒ္ဓယာပြည်နယ်ထဲမှာစိတ်ကြစီပြား4တန်း4သိန်းကျော်နဲ့အိုက်မူရစေဝါကီလို200ကိုလည်းဖမ်းမိခဲ့ပါတယ်။မူရနှိမ်နေရဲတွေဟာဖမ်းမိသူတွေရဲ့ခွင်းဆက်ဖြစ်တဲ့မူရစေဝါနဲ့ပတ်သက်လို့ငွေကြေးခွာချပေးနေတယ်လို့စွပ်စွဲခံလာရတဲ့ဘဏ္ဍာမြုပ်ကနေတဲ့အိမ်ကိုလည်းဒီရဲ့ပိုင်းတွင်မှာပဲဝင်ရောက်စီးနှင်းခဲ့ပြီးတန်းဝေတန်း80ကျော်ကိုလည်းတင်ရှိခဲ့ပါတယ်။ဒိုင်းဆိုရကတနည်းတွင်ရွှေတရိကံဒေသထုတ်စိတ်ကြစီပြတန်းပေါင်း60ဖမ်းဆီးနိုင်ခဲ့ပြီးဝူရတရခံ642ဦးနဲ့အတူပိုင်ဆိုင်မှုထိုင်းတန်းဝေတန်း600ကိုလည်းနိုင်ငံတော်ပိုင်ဖြစ်တည်ယူခဲ့ကြောင်းထိုင်းနိုင်ငံမြောက်ပိုင်းကဝူရနေနေတာဝန်ရှိသူတွေကလည်းမကြသေးခင်ကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
။မအေးမသတင်းပေးပို့ခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့တင်းငွေညရဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ပြပေးသွားပါမယ်ခင်ဗျာ။ပထမဆုံးတော့မြန်မာဒီမိုကရေစီဆွေးနွေးကနေစပါမယ်။လာမယ့်အာဆီယံထိပ်သီးဆွေးနွေးမှာမြန်မာစစ်ကောင်းဆောင်ကိုဖိတ်ကြားမှုမလုပ်ဖို့အာဆီယံကဆုံးဖြတ်လိုက်တဲ့နောက်အာဆီယံနဲ့မြန်မာအကြားတန်တမာရေးတင်းမာမှုရှိလာသလိုအာဆီယံအတွက်လည်းဖိအားတွေအကြက်တဲတွေကြုံနေရတယ်လို့မြန်မာအရေးသုံးသပ်သူဦးရထွန်းကပြောပါတယ်။ရှမ်းပြည်နယ်ကမြန်မာအရေးသုတေသူဦးရထွန်းကိုကိုသားညုံဦးဆက်သွယ်မေးမြန်းထားတာကိုအခုတစ်ပတ်မြန်မာအရေးဆွေးနွေးကအစီအစဉ်မှာတင်ဆက်ပေးပါလိုက်ပါတယ်ခင်ဗျာ။
အာဆီယံရဲ့ဒီလက်ရှိမြန်မာစစ်ကောင်စီနဲ့ကြားမှာတော်လေးတင်းနေမှာဖြစ်လာတယ်အထူးသဖြင့်ဒီအာဆီယံကလက်ရှိဒီစစ်ကောင်စီခြေခဲကိုထိပ်ပြီးစည်းဝေးကိုမဖိတ်ဘူးနောက်တစ်ဖက်မှာလည်းစစ်ကောင်စီဘက်ကနေပြီးတော့ဒီအာဆီယံနဲ့ပတ်သက်လို့ထုတ်ပြန်တာတွေရှိပါတယ်အဓိကတော့အာဆီယံကဒီဆုံးဖြတ်ချက်ဟာဘရိညင်ကိုချိုးဖောက်တယ်ဆိုတဲ့အချက်ပေါ့နော်အဲ့တော့ကျွန်တော်အရင်ဆုံးမိကျင်တာကမြန်မာနိုင်ငံဟာဟိုအာဆီယံအတွက်အခက်အခဲဖြစ်နေလားအာဆီယံကိုယ်တိုင်ကမြန်မာနိုင်ငံအတွက်အခက်အခဲဖြစ်နေလားဒီအခြေအနေတွေကိုဘယ်လိုသုံးသပ်မိလဲဗျ။
အခုလောလောဆယ်ကတော့မြန်မာနိုင်ငံကအာဆီယံအတွက်အခက်အခဲဖြစ်နေတယ်လို့ပြောရမှာပေါ့။ဘာကြောင့်လဲဆိုတော့သူ့ကိုကျွန်တော်တို့ဒီဖိတ်မယ်ဆိုလို့ရှိရင်တခြားတစ်ဖက်မှာကအမေရိကန်တို့လိုဥရောပသမဂ္ဂလိုလိုသူနဲ့ဟိုပါပေါ့အစည်းအဝေးဒီမှာဟိုအတူတူတက်ရမဲ့ဟိုအဖွဲ့နိုင်ငံတွေရှိတယ်လေအဲတချို့နိုင်ငံတွေကနာဆာကခေါင်းဆောင်ပါလို့ရှိရင်သူတို့မတက်ဘူးဆိုတာမျိုးဖိအားပေးတာမျိုးရှိတယ်ပြီးတော့အဲ့ဒီမှာသူတို့အနေနဲ့ကဆရာလဲယူဆုတ်လဲစူးဆိုတာမျိုးပေါ့အခုလိုမဖိတ်ဘူးမတက်ရဘူးလို့ဆုံးပြလိုက်တဲ့အခါကျတော့လည်းဘယ်ရင်ချိုးပေါက်တယ်ဆိုတာမျိုးဖြစ်တော့သူတို့တက်ကတော့တတော်ကိုဒီဆုံးမြတ်ချက်ဟာခက်ချရတဲ့ဆုံးမြတ်ချက်လို့ကျွန်တော်တို့ပြောလို့ရပါတယ်ဗျ
မြန်မာစစ်ကောင်စီဘက်ကတော့လက်ရှိအာဆီယံဒီဆုံးဖြတ်ချက်ကိုသူတို့ကလက်မခံဘူးဒါဟာဘရင်းညှိုးဖောက်တယ်ပြောတယ်ဒါပေမဲ့တစ်ဖက်မှာလည်းအာဆီယံနဲ့သူတို့ပူးပေါင်းဆောင်ရွက်သွားပါမယ်အထူးဖြစ်တော့အာဆီယံကဆုံးဖြတ်ထားတဲ့ဒီမြန်မာအရေးပေါ့နော်ဘုံသဘောတူညီချက်၅ရပ်ကိုသူတို့တက်နိုင်လောက်ပူးပေါင်းဆောင်ရွက်မယ်ဆိုပြီးတော့နိုင်ငံကြေးဌာနကထုတ်ပြန်တာမျိုးလည်းရှိပါတယ်အဲ့တော့အခုအနေထားကနှစ်ဖက်တင်းတင်းမာမာဘက်မှာအာဆီယံဘက်ကပဲလျှော့လာမလားမြန်မာနိုင်ငံကပဲလျှော့လာမလားဦးရဲထွန်းရဲ့မြင်ဘက်ကလျှော့မယ်လို့စဉ်းစားမိလဲဗျ။
အခုကတော့ဘက်ကမှလျှော့မယ်လို့ကျွန်တော်ကမထင်ဘူး။ဘာဖြစ်လို့လဲဆိုတော့အခုဒီနာဆာကထုတ်ပြန်ကြေညာချက်ထဲမှာအာဆီယံဆုံးဖြတ်ချက်အတူပါအပါပေါ့နော်မြန်မာနိုင်ငံမှာအပါအားလုံးဆုံးဖြတ်ထားတဲ့၅ချက်ကဒီသူတို့တန်းတန်းသမျှပူးပေါင်းဆောင်ရွက်မှာပါလို့တစ်ဖက်ကပြောပေမဲ့အဲဒီNUG တို့ဒီ PDF တို့ di CRPH tu di kuai ni ni pada lu sih. Sunyi tu sung sunyi lah. Lu mama aku sura hal eh dua tapi lo wabah debut jenya thara sih de. Lepas tu Asian ga lu lara lah. Adi kuai ni de. Enak di semua dongshan suji lo boleh. Adi kuai ni adi lubuk gori adi enak di adi ni sunyi tu jenya. Sunyi tu jenya sura kaca lo ที่พิเศษเนี่ยหาวผู้วางทางแยกบ้านแม่ที่ชมยาเช่นผู้วางทางแยกบ้านแม่ช่วยแม่ที่ชมยาเช่นมาชาทาร์เลยหาวโอ้ที่จะเป็นในจะเป็นเนี่ยว่าบอกที่จังหวัดเรื่อยไปพูดน่ะล่ะเรื่อยนี่เลยลูกเช่นเนี่ยไอ้เราดูว่าเราที่นั่นนั่นไงได้นั่นนั่นไงไปดีเดียวเราในงานยี่ปาร์ดีเดียวท่านในงานยี่ปาร์ดีเดียวเนี่ยช่วยแม่สุดเลยหาวไป รู้ดีบิวท่าเลยไอ้เจ้ามาเอเนอรี่บามาบาร์เรามาเปลี่ยวได้คุยกันเนาะเอเนอรี่เนี่ยด้วยส่วนช่วยในเมลูโซราโซยินเลยดองทั้งสุดที่ก็พาวนาวนี่กูรู้อุบลีเนี่ยอุบลีทุกพาวเดย์สุดด้วยยี่ยุท่าเราดูดูเป็นมาลาเดี๋ยวสักเราอยู่เป็นมาลาแต่เรามีเส้นในมือบ่เนาะเดี๋ยวจะเอาไอ้เราดู
อาเซียนรู้สิว่ามาบุญมุจิไม่เอาอะไรกูเลยแต่บาร์เลยแต่พี่รู้อาเซียนตัวตุนี้เจ้างาเจ้าสูบิชาไรเจ้เทม่าไอ้สิว่ามาตุกุเรนเอชีว่าเลยรู้อาเซียนเป็นการชิวพิอันนี่ละก็ถ้าก็ปริญญาเกษามหภูอาเซียนก็ชาทับีเดกิซารีตัวตุทารีกิซารีกูมาไล่นาวูมาลงไหนมูสุเรกิซาพิเดสุเรหามิวชีว่าเลยแต่ไม่มาเป็นการตุกยานารอดา
ที่ชาติในงานมีปีนี้สุดพอดีนะทุกคนเราคอนเซนเซสปอนด์เราจะได้ดูว่าในส่งพิจารณาเขาไปในช่วงในงานส่งพิจารณาตอนนี้เมย์อยู่ดูเดือดสุดเลยกิซารีอ่ะปริญญ์ชูพาวเดือดสุดตัวมีอะไรมีชีวะเลยอยากจะมีที่จะมาเลยแต่ถ้าเกิดว่าปริญญ์ชูพาวจะห้องห้องบ่แต่แกก็รู้ปริญญ์ชูพาวเจ้าลูกพี่นายนะบ่ส่งพิจารณาเยอะดีเลยส่งพิจารณาเจ้าเตี้ยกูอารมณ์ตัวบ่ดูมาใช่ไหมสุดเลยปริญญ์ที่ทาร์เรียกาจารอกูรู้มาเคยพูดสุดเลย ส่งยาเช็ดก้าอารมณ์ตัวดูวิโรนเข้าไปในงานอารมณ์ตัวดูวิโรชาร์มเขาบูพี่นี่มาไล่หน้าวูโซเรกิซามาส่งยาเช็ดดูมาไล่หน้าวูโซยิ่งมาลุยยูอามาเลยโซเรฮามาบาร์ละก็ดีกับเจ้าหน้าพี่นี่มังอารอันนี้ส่งยาเช็ดดูชาร์เรชัยมาเดี๋ยวลุยส่งยาเช็ดดูมาไล่หน้าวูโซยิ่งน้องลามะสุนุริมา
อันนี้มาไล่นาเลยการงานเช่นนี้งานกูมาเฟย์บูโซเรฮามิโอปากเกลูชินดอกถ้าเป็นยิ่งชั่วโมงยามไม่เอากูบอกเลยโอเคตัวบอดี้ยังงานเจ้ามาทุกสเตทไทยกิซามาตัวลีติอาเซียนจาร์มาตัวลีชิลเลสุนิยาบิวตี้อาวาเลยยามันงานเป็นการลูลาเรตุกาไทยงานเป็นการลูจันรุตีท้าวาเลยเนี่ยแต่บ้านแต่ที่เกิดนั้นบรูไนเป็นการนิบิโรบรูไนก็เลยเสียจากอุตสาหกิจการจากบรูไนกุสเลอันนี้เนี่ยท้าเลยบรูไนงานก็กูดีอาเซียนกุสเลอันนี้เนี่ยท้าเลยตาวอ๋อ
ยามันเองก็เป็นการดีผู้วางแผนตัวป้าเมลูพี่นี่บีเม่ที่เกิดนั้นลูกพี่ป้ามาที่อาเซียนกู้เงินเนี่ยยามันเองก็จะมาอุ้ยช่วยมีบลูชีว่าเลยเขาบอกอะไรกูน่ากูตั้งอยู่พี่อดลูเว้ยยามันเองก็จะบอกดูเรื่องบอกจ้าเรื่องกู้เงินกูไม่ใช่ไงเลยก็บอกมาจ้าเรื่องบอกมาดูเรื่องในงานนี้อะไรชีวิตข้าจะรับส่งยาเช็คกันมาใช่ไหมกูพี่นี่เลยแล้วส่งยาเช็คมาใช่ไหมกูพี่เดียกข้ามารู้ไหนในงานกู้เงินเลยกูจ้าบอกเนาะจ้าพี่เดียรู้ไหนในงานก ที่ตามมาห้องกูไปตัวว่าแทบจะเท่าขันเลยอ่ะบ่ไอ้เช่นมาพี่อาร์จะส่งไปยาสีลาเลยตัวจอมือตัวเดบอตูไลยาเลยลูกจังหวะดูจ้าอะไรบ่เนาะไอ้เราสูรจินาก็เนี่ยมาโกนัยก็ได้ยินเราลูโลจินยาสีลาเราไม่เข้ากูตัวดีกูจะเลยมาลาในเนี่ยกิจการเราดีก็อาทิตย์ก็มาลาเกมมาตัวเนี่ยเนี่ยที่เนี่ยมาในงานจะเดินเอาที่ในงานยี่ยา ที่นายชนีบุสุรเกษาก็ยี่จีเรเกษาพี่นี่เรื่องจะมีจุดเด่นบีโร่ที่จันโรนายงานกางจังเนี่ยอู่ธรรมดาอู่เงี้ยโน่เนี่ยด้วยผู้เกษาอู่สั่งบีโร่ครีดเอาเนี่ยขามาจุดเป็นไปยาลูกอะไรก็ดีก็จะเป็นนักเสด็จบ่เนาะไอ้เราจะเกะจะเกะมาเลยดูลาลูเสียงเนาะเช่นเนี่ยมาในงานอ่ะเนี่ยบีโร่ตัวตัวนี่เลยนั่งเจ้าเนี่ยกูจิโร่อาณาเป็นยาราบ้าเจ้ามาบ้าเจ้ามาเมริมาตัวมาผู้ จุลวาสัตย์เนี่ยเปลี่ยนจากฮาริโกเปลี่ยนน่าท้องบีโร่เปลี่ยนยามเองท่าชีวาเลยแล้วมาดูฮาร์เรอแล้วมาทูเรที่โอดีมาลาลาโลจันโอโรต้องได้บ้านโอเคแล้วทูโรจันนาการ์โรทูโรจันนาการ์โร ไม่พี่รอที่เอเชียงาแล้วดีเดบูบิทีเดียวเอ็มไนเน่ผมมาบอกว่า
ตุยทุนพี่ว่าอะไรเทมาเลยป่าวอะไรอาเซียงาพีอาร์จะอุ่นยาบ่ทุกเรื่องที่มายีเนี่ยพัฒนาพี่รออาเซียงาพีอาร์แคนยาเดสุเรมีชีจาวอะไรทีนี้อ่ะแล้วทีนี้มาอเมริกันลูยูซาบงยาวอะไรทำไมอเมริกันพี่รองซูก้าตัวทุบยันทาร์เลยมายีทุบยันเจติมาอเมริกันเนี่ยเตี้ยวหนึ่งจะมามาเนี่ยเนี่ยพัฒนาลูคอมมอนกราวน์มโนเชกันจ้าเลยแต่พอตุนี่เจ็ดคู่ตัวมาชีท้าบีดูอเมริกันเนี่ยจะยิ่งทันกับเปลี่ยนบูราชีวาเลยทีนี้อ่ะแล้วอาเซียนเคสมาอเมริกันพี่เตี้ยวก้าวพีอาร์พีเลยยูซาวาล่ะ
เตี้ยวก้าไทยก็มันโหลาบูโลเทนเนี่ยจันโอเราต้องดีเลยล่ะจันโอสังจีเลยล่ะจะดียากาดอ่ะส่งก่อนเช้าลาดว่าบีดอ่ะตัวตัวเล่นโยนเนี่ยบ่ดีก้าพอบอกที่เนี่ยที่เยาวันเราชาร์ดาการอ่ะเอเชียบ่เนาะเอเชียก็เราชาร์ดตัวนักเวียนในบีดอ่ะเอเชียอันนี้ยุ่งเช่าขายเลยปูเสลเนี่ยเลยด้วยเลยออนไลน์อันนี้ด้วยเลยเราตู้เย็นโบราณเลยพี่เลยนั่นแหละค่ะตู้รูปคนไทยเลยลาบีเลยขายจ้าดอกสุนุ่ยเลยสุนุ่ยขายจ้าดีก็อาทิตย์กูน่ะเอเชียนปูเสลโลบาร์ไปกองทัพสุจินเนี่ยด้วยกันตอนนี้ขามาที่มินทันน่ะดีเนี่ยทางขายเลยค่ะตลอดเลยตู้อันอ้อตัวพี่เออสิบเอ็ดตัวผมยากดีรู้ที่เป็นมีว่าเย่ยันเราว่าที่กูมันเนี่ยบาร์ดีเนี่ยเดี๋ยวบีเนี่ยจ้ามาเลยดิโนมิวส์ด้วยจงยกเจ้าหน้าที่รู้สิ่งเดียวเลยครูมีอะไรที่เนี่ยจะไปร่างได้ดูหน้ากูมาไล่หน้าเลยข้ามาครูสิบเอ็ดตัวเลยข้ามาหนูใช้ตัวอะไรบ่หนูใช้ตัววิโรครูว่าแต่ท่านนี้เนี่ยเว้ยแต่ท่านหัวเว้ยกิจการอยู่เว้ยครูได้ทำเยอะด่าบ่อะกูเล่นจนเราที่เนี่ยตัวดีนี่มาเขาเอาหนีวัวเปล่าลูดีดีพี่ยงลูไม่เอาเราอู้ชูเลยข้ามาคุณอเมริกันเนี่ยเป็นตัวน่าเล่นมุ่งอยู่ไล่ตามอยู่ก่อนเนาะเราเอเชียนู้นบารู้ลูกได้กี่ชาติเอเชียอากูรู้ดีดีกางดงมาเพิ่มผู้สูงได้กี่ชาติมาเลยลูกเสกเช่นอาเซียนตัวเขาดูไล่ตามอยู่บ่ไอ้เดี๋ยวก็สี่นายเนี่ยดีกว่าอาเซียนเราตัวว่าเอเนรีเนี่ยดีน่าจะก้าวช่วยนู่นได้จริงนะบ่
ยามาเนี่ยงั้นอาเซียนพูดว่าเนี่ยงั้นเลยพี่เด็กข้าจารออาเซียนกูกูน่าดูอาเซียนกูจะบอกตัวนี้จะงาจะแต่งลูกบาสูรอเปียสูรอจ้ากูเลยต้องมาอาป่าวมาเปียสูรอจ้าเอออาเซียนก็ตัวลีเทเดวันเนี่ยกูมีมาอยู่ไกลน่าเลยจะบอกเราชีวาเลยที่นี่เอออาเซียนก็แต่เกมมีมาอยู่กูนี่ไหนไหนมาบ้างมีมาอยู่กูแต่เกมนั้นปีเลี้ยงลูกปีไหนมาบ้าง
กูมูลาเป็นกูประเดี๋ยวเนี่ยยาเราบ้ามามันเล่าไหนกูตัวไต้ตัวน่ารู้จันโอรู้ดีดีตีเอาน่ารู้อารมณ์คอนเซนซัสตัวเนี่ยนี่ไหนน่ารู้ไอ้ร้านเจ้าไม่ใช่จ้าแล้วไอ้ร้านเจ้าอันนี้พอช่วยพี่รอกูหาอารมณ์ตัวเนี่ยบริเวณงูชูพ่อพี่เลยขาดเลยพี่อาเบ้เลยร้านเจ้าของตัวเช่าดาบบดีโลดีดีโลพี่อาเบ้จริงอารมณ์จะตรงเดียวเปล่าเลยพี่ร้านไหนเดี๋ยวพี่เอาเลี้ยงอะไรบ่เลย
เลสี่อาพี่สิ่งของสิ่งนี้เนี่ยในงานที่กามาตันนั้นมันยี่จัดเตยยินสัญญาเลยในงานยี่จัดเตยยินสัญญาเลยดูชิ้นนี้มีมาอาเซียนประกาศกูฝนอะไรปงตัวตุ้ยจริงอาจจะก็ตู้ตัวทับเอากูพี่มาไหนมูล่ะ
ตู้ตัวก็รอลีอาก็ฉันรู้นายงานตะคู่ลงเนี่ยสิว่านาจะต้องได้บุว่าบุเดทามันส่วนยิ่งถ้าเราคงได้ข่าวสิเดทับเอาตะคู่ดูฉันรู้เงี้ยเนี่ยอาจารย์นุชรอเอเนรีเนี่ยดองสันสุจีมาบาร์เลยนาจะนายงานเยอะฉันรู้ทีนี้เนี่ยเอ๊ะทำยังพี่มาบ่ฮู้บุสุราละကျွန်တော်တို့ပြည်တွင်းကနိုင်ငံရေးအကြက်ခတ်တွေရောကဘာကဒီဟွာတွေရောမီဒီယာတွေရောလေ့လာသုံးသပ်တဲ့သူတွေရောသိတယ်လို့တရုတ်ကလည်းအဲ့ဒါကိုကောင်းကောင်းသဘောပေါက်တယ်။ဒါကြောင့်တရုတ်ကဒီတစ်ခေါက်မှာဆိုလို့ရှိရင်ဟိုစစ်ကောင်စီဘက်ကရက်တယ်လို့ပြမမြင်ရပြီမြဲ။အခုကသူကအချိန်မျိုးကောင်းကောင်းကြီးသဘောပေါက်လာတဲ့အခါကျတော့ဒီတိုင်းလာဆက်သွားရင်သူလုံးမဲ့အနာကညင်းညုံနံမှုတွေကဒီအေးချမ်းချမ်းဖြစ်မှာမဟုတ်ဘူးအန်ဒီအကင်းကြီးနဲ့လုံလုံထုံထုံဖြစ်မှာမဟုတ်ဘူးဆိုတော့သဘောပေါက်လာတဲ့အခါကျ तू ကအနာဂတ်နိုင်ငံရေးမြမနိုင်ငံရေးမှာ NLD နဲ့ဒီဂျောင်းဆန်းစုကြည်တို့ကပါကိုပါရမယ်ဆိုတော့ဟာအဲ့ဒီအမြင်ထိုင်ထိုင်မှမှရှိထားဖို့ရ
ကိုတန်းညုံစီစဉ်တစ်ဆက်တဲ့မြမအရေးဆွေးနွေးကံကိုနားဆင်ကြကြရပါခင်ဗျာဒီအမေရိကန်တန်ကနေတင်းတင်းကနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာတော့တင်းတင်းကနေညရဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီအစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာတွေကလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင
်ဗျာ။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese App ကို Download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
တော်ရကျွန်တော်ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့တင်းနှင်းကနေညပိုင်းအစီအစဉ်လေးဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်လေးကိုတော့ Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာမို့ပထမအဦးဆုံးတော့ကိုပြည့်သွင်းနိုင်စီစဉ်တင်ဆက်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရပါမယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီပတ်တော့
ဝါရပြန်ကြည့်
တရင်မှာတရင်တို့ရဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီရောက်တဲ့မြန်မာနိုင်ငံအခြေအနေကိုတင်ပြချင်ပါတယ်တရင်စာတွေကတမိုင်းကိုပြောနေကြတယ်လို့ဆိုပါတယ်ခင်ဗျာတရင်မီဒီယာတွေကိုပိတ်ပင်တာဟာတိုင်းပြည်ရဲ့နားမျက်စိတွေကိုဖောက်ထုတ်ရရောက်တယ်လို့ပြောဆိုလို့ရှိကြပါတယ်အဲ့ဒီလိုပါပဲလွတ်လပ်စွာရည်သားပြောဆိုခွင့်ဆိုတာဟာလည်းဒီမိုကရေစီရဲ့အခြေခံဖြစ်ပြီးလူ့အခွင့်အရေးတရားဆိုတာအားလုံးသိကြတဲ့အချက်ပါဒါပေမဲ့လက်တလောမြန်မာနိုင်ငံရဲ့အခြေအနေတွေကတော့ဒီမိုကရေစီရဲ့အခြေခံအခွင့်အရေးတွေဆိတ်သုံးနေတဲ့အပြင်သတင်းမီဒီယာလွတ်လပ်ခွင့်တွေပါဆုံးကျုံးနေတာကိုတွေ့ကြရမှာဖြစ်ပါတယ်2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံတွင်းအခြေအနေအရဟာပိုလို့သာဆိုးရွားလာခဲ့ပါတယ်စစ်တပ်ကနိုင်ငံတော်အာဏာကိုသိမ်းလိုက်တာနဲ့တပြိုင်နက်တည်ရှိပြီးသားလူမှုရေးစည်းဝေးရေးနိုင်ငံရေးအထိုင်အားလုံးပြည့်ဝသွားခဲ့ရပါတယ်။အဲ့ဒီအထဲမှာသတင်းမီဒီယာကဏ္ဍဟာလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းသတင်းဌာနတွေရဲ့လုံပိုင်ခွင့်တွေပိတ်သိမ်းတာသတင်းသမားတွေကိုဖမ်းဆီးထိန်းသိမ်းထောင်ချတာတွေကိုစစ်ကောင်စီကပြုလုပ်ခဲ့ပါတယ်။ဒါရင်မကသေးပါဘူး။2021ခုနှစ်မတ်လ10ရက်နေ့မှာ70မြန်မာနောင် DVB မြစည်းမနဲ့ခေတ်သစ်မီဒီယာစတဲ့သတင်းမီဒီယာ၅ခုကိုထုတ်ဝေခြင်းလုပ်ငန်းပိတ်သိမ်းကြောင်းစစ်ကောင်စီရဲ့ပြန်ကြားရေးဌာနကအမိန့်ထုတ်ပြန်ခဲ့တာကိုလည်းတွေးကြရမှာဖြစ်ပါတယ်။ဒါအပြင်သတင်းသမားအများပြားဟာလည်းဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ကြရပါတယ်။2022ခုနှစ်ဖေဖော်ဝါရီလ1ရက်ကနေစက်တင်ဘာလကုန်ထိဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ကြတဲ့သတင်းမီဒီယာသမားစုစုပေါင်း108ယောက်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးတင်ABB ကထုတ်ပြန်ထားပါတယ်။နောက်ပိုင်းမှာဖမ်းဆီးထိန်းသိမ်းခြင်းခံရတဲ့သတင်းမီဒီယာသမားတချို့ကိုပြန်လွှတ်ခဲ့ပြီးမြက်အောက်တိုဘာလဇန်ပိုင်းအထိသတင်းမီဒီယာသမား90ဟာဖမ်းဆီးထိန်းသိမ်းတရားစွဲဆိုခြင်းခံနေရတယ်ဆိုတာကိုမြန်မာ Press Freedom Index ဖွဲ့ရဲ့ website မှာဖော်ပြထားတာကိုတွေ့ရပါတယ
်။ဟုတ်ပါတယ်။အဲ့လိုမျိုးစစ်ကောင်စီရဲ့ထုတ်ဝေခွင့်လုပ်ငန်း license ပိတ်သိမ်းဖမ်းဆီးထိန်းသိမ်းမှုတွေကြောင့်သတင်းမီဒီယာသမားတွေဟာသတင်းရယူဖို့ပိုပြော့ခက်ခဲလာကြပြီးတော့လုံခြုံမယ်လို့ယူဆရတဲ့နေရာတွေကိုရှောင်တိန်ပြီးတော့ဆောင်ရွက်နေကြရပါတယ်။သတင်းဌာနတွေဟာတရားဝင်ရက်တီဖို့ခက်ခဲလာပြီးတော့မြေအောက်တပိုင်းပုံစံရက်တီရတဲ့အနေအထားကိုရောက်ရှိနေတာပါ။သတင်းမီဒီယာသမားတွေလက်ရှိရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်လို့မြန်မာနောင်ရဲ့ editor ကိုဇာနေဝင်းကအခုလိုရှင်းပြပါတယ်
။သတင်းလွှတ်ခွင့်တွေကပို့ပြီးတော့ဆိုးလာတဲ့သတင်းသမားတွေကိုပြင်မှတ်ထားဖန်ဆင်းနှိပ်ကွက်တာတွေပေါ့နော်အမှုဖွင့်တရားစွဲတာတွေခံနေရတယ်။နောက်သတင်းနောက်တွေမီဒီယာတွေကလုံခြုံမှုမရှိတော့ဘူး။အဲ့လိုအဖမ်းခံမှာဆိုရင်ရတဲ့အတွက်ကြောင့်မလို့လုံခြုံမယ်လို့ယူဆတဲ့နေရာတွေကိုရှောင်ရတင်းရတာပေါ့။ရှောင်တင်းနေရတဲ့ခါကျတော့ဒီမြေပြင်သတင်းအနေကိုအနိကယူဖို့ဆိုတာခက်သွားပြီ။သတင်းမှန်ရဖို့ပြီးတော့သတင်းတွေကိုအတည်ပြုဖို့ဆိုတာလည်းခက်သွားပြီပေါ့။
ဒီလိုရဲ့ပြင်အင်တာနက်ဖြတ်တောက်ထားတော့သတင်းရင်းမြစ်တွေနဲ့ထိတွေ့ရင်သတင်းအချက်လက်တပ်ပုံရရှိရေးရုပ်သံရရှိရေးတွေကတော်တော်ကိုခက်ခဲတဲ့အခြေအနေတွေနဲ့သတင်းမီဒီယာသမားတွေရင်ဆိုင်နေကြရတာပါသတင်းသမားတွေဟာမြေပြင်သတင်းရယူဖို့တင်ခက်ခဲတာမဟုတ်ပါဘူးစစ်ကောင်စီတာဝန်ရှိသူတွေစီကပါသတင်းရယူနိုင်မှုဆက်သွယ်မေးမြန်းဖို့ခက်ခဲလာပါတယ်စစ်ကောင်စီလက်ထက်မှာပြန်ကြားရေးသတင်းဌာနကသတင်းစာရှင်းလင်းပွဲလုပ်တာ၉ချိန်ရှိခဲ့ပါပြီအဲ့ဒီသတင်းစာရှင်းလင်းပွဲတွေကိုလေ့လာကြည့်ရင်သတင်းရယူနိုင်မှုဘလောက်ခက်ခဲလဲဆိုတာတွေ့ကြရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်သတင်းစာရှင်းလင်းပွဲတက်ရောက်တဲ့သတင်းတောက်တွေဟာသူတို့သိစင်တာတွေကိုပုံပွင့်လင်းလင်းမေးမြန်းခွင့်ရတဲ့အခြေအနေမဟုတ်ပါဘူး။သတင်းတောက်တွေရဲ့မိကုန်းတွေကိုလည်းတိကျတဲ့အဖြေမျိုးဖြေကြားတာမတွေ့ရပါဘူး။ ဒီလိုမျိုးတွေကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့
ကျမ်းတက်ကြည့်တခုဖြစ်ရပြန်ပါတယ်ဒီလိုအခက်အခဲတွေကြောင့်သတင်းမီဒီယာတွေဟာသတင်းမှန်မရယူနိုင်ရရှိတဲ့သတင်းတွေကိုအတိမပြုနိုင်တာတွေကြောင့်သတင်းမှားတွေသတင်းလူတွေနေရာယူလာတာကိုတွေ့နေရပါတယ်သတင်းမှားတွေများလာရင်သတင်းသမားတွေနဲ့သတင်းဌာနတွေပေါ်ပြည်သူလူထုရဲ့ယုံကြည်မှုကြားဆင်းလာနိုင်စရာရှိပါတယ်အခုလိုသတင်းမှန်ရရှိနိုင်ဖို့လေယာဉ်နဲ့ဖြစ်နေချိန်မှာလူမှုကွန်ရက်မီဒီယာရဲ့လ ကျေကျေပြန့်ပြန့်နေရာယူလာတာကိုလည်းတွေ့နေရပါတယ်။ဥပမာပြောရရင်အာနာသိန်းစစ်ကောင်စီဝင်ပူဂျိုကြီးတူကဒေါအောင်ဆန်းစုကြည်စီကိုအပတ်စဉ်တွားရောက်ပြီးတည်င်းတွေနိုင်ငံရေးဖြစ်စဉ်တွေကိုအတိပေးတင်ပြနေတယ်ဆိုတဲ့သတင်းမျိုးတွေ။နောက်တစ်ခါဒေါအောင်ဆန်းစုကြည်ဟာသူ့သားရှိရာအင်္ဂလန်ကိုပြန်နိုင်ဖို့ပူဂျိုမူကြီးမရောက်နိုင်တဲ့ဆွေးနွေးနေတယ်။တခါဒေါအောင်ဆန်းစုကြည်အနေနဲ ဒီရွေကျချီချီထုတ်လွှင့်နေကြတာမျိုးရှိသလိုစစ်ကောင်စီကိုစန့်ကျင်တိုက်ပွဲဝင်နေတဲ့ຫນွေဥတော်လိုင်းရင်အားစုတွေကြားမှာလဲစိတ်ဓာတ်စစ်ဆေးဆိုင်ရာဆိုက်ဝါးတွေလွှမ်းမိုးနေတာကိုတွေ့နေရပါတယ်အထူးသဖြင့်လူမှုကွန်ရက်မီဒီယာကိုအသုံးချပြီးနှစ်ဖက်လုံးကအပြိုင်အဆိုင်ဝါဒဖြန့်တဲ့အခြေအနေမျိုးကိုဆက်ရောက်လို့နေပါတယ်ဒီအနေထားကိုစာရေးဆရာမမတိတာစံကြောင်းကအာဏာသိမ်းပြီးတဲ့ ဒီကြမှာကတဲ့ဖွင့်ဆိုရှင်ပြမှုနဲ့တွေးဆဆင်ကျင်သုံးသပ်မှုပိုင်းတွေမှာပါအားနေလာပြီးတော့ဘယ်လိုက်မှုတွေဖြစ်လာပါတယ်လို့သူ့အမြင်ကိုပြောပါတယ်။
ဒါပြင်ဖြစ်လိုက်တဲ့စစ်ကောင်စီနဲ့တော်လှန်ရေးပေါ်မှာမျှော်လင့်ချက်ကြီးမှရပြည်သူတွေကြားမှာသတင်းမီဒီယာကကြားညက်တဲ့အခြေအနေနဲ့ရင်ဆိုင်နေရတာပါ။သတင်းမှန်ရရှိထားပေမဲ့လည်းဘယ်သဘောအရရေးသားဖော်ပြဖို့အခက်ကြုံရတာမျိုးတွေလည်းရှိတယ်လို့မြန်မာနိုင်ငံသတင်းတောက်တူကအခုလိုပြောပါရစေ။ 2020年8月18日，NUG呢，没事对，没不帮忙，所以，咱们也出台了声。
都要洗他吧，这，他们嘞，哎，这种我破表不，我破表不，道理身上给呀嘛，一路都变表表嘛。别了，别别，media做了media，如果profession呢，这，也得路上不呀，阿罗没业绩吧嘞，哎，一路没业绩呢，没路上呢，谁家是生意上呀，菜娃里头乱摸比。 လူတွေနည်းနည်းဘာကိုယုံကြည်ရတော့မလဲဝီခွဲမရဖြစ်လာနိုင်ပါတယ်။လောလောဆယ်အခြေအနေတွေရမြန်မာနိုင်ငံတွင်းမှာပုံနှိပ်မီဒီယာတွေရဲ့အခန်းကဏ္ဍဟာအသက်ငယ်နေပြီးရည်လိုမရလောက်အောင်ခက်ခဲတဲ့အခြေအနေပါ။ဒါကြောင့်လူတွေဟာသတင်းရရှိနိုင်ဖို့ဆိုရင်အွန်လိုင်းမီဒီယာတွေကိုပဲအားကိုနေကြရအောင်မှဖြစ်ပါတယ်။အဲဒီလိုအခြေအနေမှာလောလောလတ်လတ်နိုဘယ်ငြိမ်းချမ်းရေးဆုရရှိထားတဲ့ဖိလစ်ပို ဒီလိုရှင်းစီဟာသူတို့ရဲ့တိပိုင်ခွင့်အတွက်ဘာကူမှတက်ကြွစွာနဲ့ရွေးချယ်အားထုတ်မှုမလုပ်ကြတော့ပဲကိုမျိုးစီချိမောက်ရောက်လာတဲ့ဖန်သားပြင်ပေါ်ကတရင်ချက်လက်တွေကိုသာအလွယ်တကူလက်ခံသဘောတူတတ်တဲ့အလေးထားတွေထွန်းကားလာနိုင်တယ်လို့ဆိုလိုတာဖြစ်ပါတယ်။ဒါကြောင့်မို့တရင်ရယူဖို့ခက်တရင်တွေလည်းအတီးပြုဖို့ခက်တရင်ဌာနတွေတရားဝင်ရည်တည်ဖို့ခက်နေတဲ့မြန်မာနိုင်ငံလူမျိုးမှာ
တရင်မှာတရင်တို့ရဲ့အန်တီရဲ့ဘယ်လောက်တောင်များမယ်ဆိုတာမှန်းဆလို့ရနိုင်ပါလိမ့်မယ်ခင်ဗျာ။ကိုပြည်သွေးနိုင်တဲ့တူမအေးတနာကျော်ကွန်ကြီးတင်ဆက်ပေးထားတဲ့မြန်မာနိုင်ငံတွင်းကသတင်းမီဒီယာမြင်ကွင်းအခြေအနေကိုနားဆင်ကြရပါခင်ဗျာ။ခုဆက်ပြီးတော့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြရပါအောင်မယ်။မအေးတနာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ။
ရဲ့ရခင်ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတောင်းဆန္ဒရှင်။ ကျွန်တော်ကတော့မဆူမြတ်မုံတို့မမများသစဉ်အောင်တို့ဒေါ်ခင်မျိုးတက်တို့နဲ့ကိုကျွကျော်တင်းတို့ရဲ့အတန်းကိုအရန်တဘောကြပါတယ်ဗျအခြားအစီအစဉ်တင်ဆက်သူတွေကိုလည်းအားပေးနေပါတယ်ခင်ဗျမဆူမြတ်မုံကိုရေဒီယိုအစီအစဉ်တွေမှာတင်ဆက်ပေးဖို့တောင်းဆိုကြပါတယ်အင်တာဗျူးတွေလုပ်ပေးတဲ့အခါမှာလည်းအားပေးနေပါတယ်ခင်ဗျညပိုင်းအစီအစဉ်ကိုရုတ်တန်နဲ့တွဲဖက်ပြီးတင်ဆက်ပေးတာကျေးဇူးတင် ပြီးတရင်ဖတ်တာအမှားယွင်းနေတာကိုတွေ့ရပါတယ်အဲ့ဒီလိုအချက်ပြပြီးအခြေဆန်းပြီးအောင်လုပ်တရင်တွေတင်ဆက်တာကကျစရာကောင်းတဲ့အမှုအကျင့်လေးဖြစ်မြင်မိပြီးအရန်သဘောကျမိပါတယ်မဆုမွန်ပြုံပြုံလေးနဲ့အစီအစဉ်မှုပြုလုပ်တာသဘောကျပါတယ်ကြီးစုသူကိုအေဂျင်စီတဲ့လို့ခံစားရပါတယ်
တနေ့တနေ့ဘယ်သူတွေများအစီအစဉ်တင်ဆက်မလဲဆိုတာစောင့်မျှော်ရတာကအလို့တစ်ခုပါပဲ။ဗီအိုအေဝိုင်းတော်ယူဝိုင်းတော်သားအားလုံးကျမ်းမာရှင်လန်းပြီးစမ်းသပ်နဲ့ဘဝတထက်တဲ့ပြည့်စုံနိုင်ကြပါစေ။အေရီတိုင်းကကွာမျိုးအီးမေးလ်ရေးပို့လိုက်တာဖြစ်ပါတယ်။ကွာမျိုးပြောတာမှန်ပါရဲ့နော်။ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ အများခေါ်တော့အန်တီဒေါကင်ဆိုဝင်ပါအေးအန်တီဒေါကင်ဆိုဝင်ကမတော်တဆကျွန်မအိတ်ဆောင်မမြင်ပါဆိုလို့ဆိုပြီးတော့ကျွန်မစီကိုတော့မှဒီအီးမေးလ်ကိုထပ်ဆင့်ပြီးတော့ပို့ပေးလာတာဖြစ်ပါတယ်။ဒါကတရုံလုံးအိတ်ဆောင်ကိုဖတ်လို့ရတယ်ဆိုရဲဥပမာဖြစ်ပါတယ်နော်။ဒီလိုကျွန်မတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်မြင့်သံကြားနဲ့ဖမ်းယူဖို့စိတ်ဝင်စားတဲ့သူတွေအနေနဲ့ကျွန်မတို ဒီနေ့ကတော့ဒီမှာပဲပြောပြချင်တာကတော့ဒီနေ့ကတော့ဒီမှာပဲပြောပြချင်တာကတော့ဒီနေ့ကတော့ဒီမှာပဲပြောပြချင်တာကတော့ဒီနေ့ကတော့ဒီမှာပဲပြောပြချင်တာကတော့ဒီနေ့ကတော့ဒီမှာပဲပြောပြချင်တာကတော့ဒီနေ့ကတော့ဒီမှာပဲပြောပြချင်တာကတော့ဒီနေ့ကတော့ဒီမှာပဲပြောပြချင်တာကတော့ဒီနေ့ကတော့ဒီမှာပဲပြောပြချင်တာကတော့ဒီနေ့ကတော့ဒီမှာပဲပြောပြချင်တာကတော့ဒီနေ့ကတော့ဒီမှာပဲပြောပြချင်တာကတော့ဒီနေ့ Tycon 6 Joru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။ကျမတို့အသေးစိတ်ကိုလည်းကျမတို့ viewer မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာဖော်ပြပေးထားသလိုကျမတို့ viewer မြန်မာပိုင်းရဲ့ Internet စာမျက်နှာပေါ်မှာလည်းတွားပြီးကြည့်ရှုနိုင်ပါတယ်နော်။နောက်ထပ်ဝင်းကြော်ဝင်းဆိုတဲ့တောင်းဆင်ကတော့ Radio ကနေနားဆင်အားပေးနေသူဖြစ်ပါတယ်
။ဖုန်းမမိတဲ့အရမှန်နေရလို့ Radio ကိုနားထောင်ဖြစ်ပါတယ်။ VOE line တစ်ခုတည်းကြောက်ချဖမ်းထားတယ်။နေတိုင်းနနေ့တိုင်းညတိုင်းနားထောင်ဖြစ်တယ်။အရင်က BBC နားထောင်တာများတယ်1988အလွန်ကပေါ့အခုတော့ VOE တခုပဲနားထောင်ပါတယ်ဂျမားရေးစီးပွားရေးနိုင်ငံရေးနေ့စဉ်ထိတ်တန့်ရောက်သတင်းအားလုံးအဆင်ပြေပါတယ်ကိုရနိုင်ရဲ့အားကစားကဏ္ဍရောပေါ့သတင်းပြောသူတွေကနန်းဟော်မလားနန်းဟောင်လားသူ့ကိုအမှတ်ပြစ်ပေးတယ်စကားပြောမြန်တယ်အမားနေတယ်ညံပေမဲ့အမားအရင်းမပါတော့ပဲနောက်ကိုကျော်ကျော်သိန်းစုမွန်အင်ဂျင်နိုင်ဂူဇော်ဝင်းနိုင်ကောင်းကြပါလေအစီအစဉ်ပိတ်ခံပြီးနောက်ဆုံးဆူတောင်းပေးကြတဲ့အစီအစဉ်မှုထဲမှာပြည်သူကိုမျက်နာမူပြည်သူအပူကူးယူလို့အောင်မြင်မှုပန်းတိုင်းလမ်းကိုင်းနိုင်ပါစေအောင်မြင်မှုရပါစေဆူတောင်းပေးသူတွေကိုလှိုက်လိုက်လဲလဲကျေးဇူးတင်ပါတယ်ဆုမွန်ဆူတောင်းလဲပါပါတယ်နော်ဩငါတို့ကဒေါ်ကင်ဆိုးဝင်းခစ်ကလေးကနားထောင်နေတဲ့သူတွေပါကျမ်းမာချမ်းသာကြပါစေ
โอเคแอนตี้ด็อกคินซูวินคิดเทกาน้าเซนอาปิลาเรตอราชินဖြစ်ပါတယ် internet miyare niyamagaro, radio riga, di dorashin piodluwe, penia gamsu, panyunasin ane drejamlo, di radio liriguro, peroma pipelo miyawano. Akulamunese viugo, apilare dre a 2 days with demarese. Tomorrow the Dinigo, Dorashini, Jazin at the Dinio, Majazin at the Dinio, Nizin Piponi, the Dinigo tomorrow, the Viuiga Densepinia Apsilo, tomorrow Ninegar, along with Gemma Vazi, Mingla, Shivazi, Lube, Awigani, Sudan Biniavari. Tomorrow a Kulu no Konzagajan, say Tamiavari, Sulule, 2 months away, no?
ตัวอย่างเอาสุดเลยตัวเช่นกันเราวิวอยู่ในไลน์น่าเสียนี่ไปเลยที่ตัวเช่นกันวิวอีกครั้งเนี่ยจนเราในไลน์มันเนี่ยชาวในยานี่คนในยานี่ยากูในยานี่เสียนายแต่ที่มีเนี่ยน่าทำยิ่งไปเลยจนเราใส่เทมาตะคุบเจ้าจีน่ากับวิวอีในเนี่ยนับพันเสียงพี่วีเป็นสับเบี้ยวอู้บ้ามาพีดีเอฟเนี่ยสากาซาไต้เบอร์พี่เดสากาซาเบก้าเปล่าจ้าเรลูพีดีเอฟก้าเปล่าเรลูเป็นสับเนี่ยแม่ซาตัวเราเทิงชกท่าเร่เอ็มอาร์ดีวีเนี่ย ยาวดีชนัยตระหนี่มาป่าเร่ตระหนี่หน่วยเนี่ยเชื่อมีเต็มสับเบี้ยจังป่าเร่มาส่งยังใจจ้องลูบอบยาหน้าคู่กูเชื่อมีปีอะไรตระหนี่ตีเจนี่เร่จนนรู้ลูลูเร่ด้วยปอบีตระหนี่ก็ตีจ้าบีโร่ใส่ชายาลาบอบยาวิโอเอโกอินเทอร์เน็ตเชื่อทารุงก็เลยวิดีโอมีเงาเว็บีลุ่มเอเชนเลือดกูสั่งวีน่าท้องเงียราบ้าหน้าคู่ลูจะเช้ามีเดียร์ก็สังอาเมเน่เมเน่ต้องเจอเราลุ่มนี่เร่เชื่อมาแต่ในที่ดีตระหนี่หน่วยกูมีอาจีลุ่มเบี้ยนี่เ
ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီသတင်းစာလေးကတမိုင်းကိုပြောနေကြတယ်လို့ဆိုပါတယ်ခင်ဗျာ။သတင်းမီဒီယာတွေကတမိုင်းကိုပြောနေကြတယ်လို့ဆိုပါတယ်ခင်ဗျာ။သတင်းမီဒီယာတွေကတမိုင်းကိုပြောနေကြတယ်လို့ဆိုပါတယ်ခင်ဗျာ။ဟုတ်ကဲ့ပါအခုလိုနားဆင်အားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သတင်းနဲ့ပတ်သက်လို့အကြံပြုလာတဲ့အတွက်လည်းအထူးကျေးဇူးပါနော်။ဒီတော့ရှင်ကိုတူရအောင်ကသတင်းတွေကို ဒီမနေ့6နာရီ9နာရီရော 9နာရီနဲ့10နာရီရောအမြင်နားထောင်ဖြစ်ပါတယ်ဆိုလို့အခုအင်တာနက်လည်းပြန်ရနေပြီမလို့ Facebook ကနေလည်းပြန်ပြီးတော့နားထောင်လို့ရပြီထင်ပါတယ်နော်။ဒါကြောင့်မို့ကျွန်မပြောချင်တာကFacebook ကနေပြန်ပြီးတော့နားထောင်နေစဉ်ကျွန်တော်တို့ရဲ့မနေ့ပိုင်းရေဒီယိုအစီအစဉ်တွေကိုရုပ်မြင်တန်ကြားဖြစ်နေပါရုပ်ပါမြင်လို့ရအောင်ထုတ်လွှင့်ပေးနေပါတယ်ရှင်။ ဒီအစီအစဉ်တွေကိုFacebookကမဟုတ်ဘဲနဲ့Satellite စလောင်းဂျိုရူကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ပါတယ်เนาะကျမတို့အဲ့ဒီအစီအစဉ်တွေနဲ့ပတ်သက်တဲ့ဖမ်းယူလို့ရရှိမယ်ဒီ
နောက်ထပ်သတင်းရှင်တရားကတော့ဆယ်ကျော်သက်ထဲကဗီဒီယိုကိုနားဆင်လာခဲ့သူပါတဲ့မင်္ဂလာပါဗီဒီယိုမြန်မာပိုင်းဝိုင်းတော်သားများခင်ဗျာဒီစားဟာကျွန်တော်ဗီဒီယိုကိုဒုတိယအကြိမ်စာရေးလိုက်တာဖြစ်ပါတယ်ကျွန်တော်ဗီဒီယိုကိုနားဆင်လာခဲ့တာဆယ်ကျော်သက်ထဲကရန်ကုန်မြို့ပေါ်ကိုရောက်လာတဲ့နောက်ပိုင်းအခုချိန်ထိအွန်လိုင်းကနေအမြဲမပြတ်နားထောင်နေပါတယ်ကျွန်တော်မွေးရမြို့ဖြစ်တဲ့မွန ဒီနေ့ရှိပြီးတော့ရန်ခေါင်းတဲ့ဒေသဖြစ်တဲ့အတွက်အဲ့ဒီဒေသမှာရှိတဲ့ခြေရွာတွေအနေနဲ့လက်ရှိဖြစ်ပျက်နေတဲ့မြန်မာသတင်းကမ္ဘာသတင်းစုံလင်ကိုသိရှိနိုင်ဖို့ရေဒီယိုလိုင်းကတဆင့်မနက်တိုင်းညတိုင်းဗီအိုအတန်လွှင့်ခြင်းကိုအားကိုးကြကြီးစောင့်မျှော်နားဆင်ကြပါရစေ။
ແຮງໂງຍ້ານດີແຫຼະສະຫຼາຍອາມຽນແທນສຸດແດ່ຕໍຣາຊິນຜິດໄປແລ້ວຊິຕູ້ກະຕະຊິນເລດຕະບົກແລ້ວທົ່ວລွင့်ໄປວ່າສຸດແດ່ມິດຕາດີແລ້ວສອງແລ້ວຕ້ອງລະວ່າດີໂອເຄອະຊີຊິນນີ້ບໍ່ປີ້ຊົງຂຶ້ນມາທົ່ວລွင့်ໄປວ່າແມ່ນໍຕໍຣາຊິນນີ້ແຫຼະໄປສາດີກໍດີຈະບັດດີມາແຍກຂຶ້ນມາດີຕ້ອງລະແລ້ວຕໍຣາຊິນນີ້ກູນອກໄປມາມິດຕາດີແລ້ວສອງຕະຊິນເລດນີ້
ဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာလေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တဲ့အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှကြိုးစွနေပါလိမ့်ရှင်ကျောကနပထမပိုင်းအစောပိုင်းကရေးသွားတဲ့အခုရန်ကုန်ရောက်နေပြီဆိုတော့တော်ရရှိစလိုင်းအောင်မြင့်ထန်တောင်းဆိုတဲ့တချင်လေးထုတ်လွှင့်ပေးကြပါတယ်ဒီတော်ရရှိကအစောရောမျိုးကြီးရဲ့ရိုးရှင်းသောဘဝတချင်လေးထုတ်လွှင့်ပေးပါတယ်သူရဲ့မွန်ချောင်းကျေးရွာကကျေးရွာသူကျေးရွာသားတွေအတွက်ညဘက်အစီအစဉ်မှာနားဆင်နိုင်ဖို့ထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်။ဟုတ်ကဲ့ဒီတော့အရှင်ဆလိုက်အောင်မြင့်ထံတောင်းဆိုထားတဲ့ရိုးရှင်သောဘဝရှိတဲ့တခြင်းလေးနဲ့တော့အရှင်ဒီကိုဒီတစ်ပတ်ချော်ပြပေးချင်ပါတယ်ရှင်။ရိုးကြီးတည်ဆူထားတဲ့တခြင်းလေးအားလုံးနှစ်ချိုက်ခံစားနိုင်ပါစေနော်
။ကာဒလီမောဒီရောက်သေးနေဒီနေ့ကုန်ဆုံးကြီးစံကြီးလောက်ကြတဲ့နာလေးရှင်းစရာမင်းနဲ့ပြန်အားပြည့်ရခြင်းလေအေးအောင်ကြီးမဟုတ်လည်းပဲအကျေစဲလောက်တော့ငါရဲ့လက်ကမ်းတွေအကိုတဆွမ်းတော့လေးရောက်အနှွေးတပိကေတေအရှိမွေးနေကိုပင်ကြက်စိုးမရှိလဲနေနိုင်မရတဲ့စလုံးအလိုအဆုံး
ရိုးကြီးပြဆိုထားတဲ့ရိုးရှင်သောဘဝဆိုတဲ့သချင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းင်းတွေနဲ့ညာပိုင်းနဲ့တင်းင်းလာနေမယ့်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နာဆင်နိုင်ပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါရဲ့နော်ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bammy.voanews.com ဖြစ်ပါတယ်ကျမအေးကန္နာကျော်ပါဒီလိုကလေးစာရေးကြပါအောင်နော်ဒေါ်ရရှင်ရဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
အဲ့ဒါနာကြောင့်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ View American တန်ကနေတင်းနေကနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့တင်းနေကသုတအစီအစဉ်ကိုနားဆင်ကြရပါဦးမယ်။နိုင်ငံတကာကသတင်းတွေကြည့်ရှုနားဆင်တဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးသတင်းတွေကသုတဆိုတဲ့အစီအစဉ်ကိုမညညိုလင်ကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့သတင်းတွေမှာမကြာခဏဆိုလိုတွေ့မြင်နေရတဲ့အဂရိလိုက်စားမှုဆိုတာတွေနဲ့ပတ်သက်ပြီးကမ္ဘာပေါ်မှာရှိတဲ့နိုင်ငံတွေထဲမှာဒီနှစ်ပိုင်းနဲ့အတွင်းဘယ်နိုင်ငံတွေကအဂရိလိုက်စားမှုအများဆုံးလဲဆိုတာကိုပြောပြပေးပါပါခင်ဗျာ
နိုင်ငံတကာကသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးသတင်းတွေကတုတ္တာဆိုတဲ့အစီအစဉ်ကိုကျွန်မညီညွတ်လင်ကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့သတင်းတွေမှာမကြာခဏဆိုသလိုတွေ့မြင်ကြရတဲ့အဂရိလိုက်စားမှုဆိုတာတွေနဲ့ပတ်သက်ပြီးကမ္ဘာပေါ်မှာရှိတဲ့နိုင်ငံတွေထဲမှာဒီနှစ်ပိုင်းတွေအတွင်းနိုင်ငံတကာကအဂရိလိုက်စားမှုအခြေအနေတွေနဲ့ပတ်သက်လို့ပြောပြပေးမှာပါ CPI လို့ခေါ်တဲ့အကြီးလိုက်စားမှုနဲ့ပတ်သက်တဲ့အချက်လက်တွေကိုလေးလာစုဆောင်တဲ့အဖွဲ့ကြီးက2020ခုနှစ်တစ်နှစ်လုံးစုဆောင်ထားတဲ့အချက်လက်တွေအရကမ္ဘာပေါ်ကနိုင်ငံပေါင်း180ကျော်ရဲ့အကြီးလိုက်စားမှုအနေအထားကိုဖော်ပြတဲ့အစည်းအဝေးကိုထုတ်ပြန်ခဲ့ပါတယ်CPI အနေနဲ့နိုင်ငံတွေရဲ့အကြမ်းလိုက်စားမှုအနေအထားစစ်တမ်းကောက်ယူတဲ့နေရာမှာအမှတ်တရအထိသတ်မှတ်ထားပြီးရရှိတဲ့ best zone အချက်အလက်တွေရဲ့အမှတ်အနေအထားနဲ့နိုင်ငံအလိုက်အကြမ်းလိုက်စားမှုအနေအများကိုသတ်မှတ်ထုတ်ပြန်တာဖြစ်ပါတယ်။ဒီ CPI စီးရင်ထဲမှာတော့ဆိုမာလီးယားနိုင်ငံဟာကမ္ဘာပေါ်မှာအကြမ်းလိုက်စားမှုအများဆုံးနိုင်ငံဖြစ်ပါတယ်။အာဖရိကတပ်ရဲ့ဥဂျူဒေတာလို့ခေါ်တဲ့နေရာမှာရှိပြီးလူဦးရေ16သန်းနီးပါးရှိတဲ့ဆိုမာလီးယားဟာသတ်မှတ်ထားတဲ့အမှတ်တရမှာ6မှတ်တရရှိပြီးအခုလိုအကြမ်းလိုက်စားမှုအများဆုံးအစ်စ်မှာရှိနေတာပါ။အာဖရိကတိုက်ထဲမှာပဲရှိတဲ့တောင်ဆူဒန်ကလည်း12မှတ်နဲ့အကြမ်းလိုက်စားမှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။တောင်ဆူဒန်ဟာ2019ခုနှစ်ကုလသမဂ္ဂကထုတ်ပြန်တဲ့ကမ္ဘာပေါ်ကပျော်ရွှင်စရာအကောင်းဆုံးနိုင်ငံတွေစစ်တမ်းမှာတတိယအနိုင်ဆုံးနိုင်ငံဖြစ်တယ်လို့ကမ္ဘာငြိမ်းချမ်းမှုစစ်တမ်းနိုင်ငံတွေစီးရင်မှလည်းတတိယအနိုင်ဆုံးအစ်စ်မှာရှိနေတာပါ။အာရှတိုက်နောက်ဖက်မှာရှိတဲ့ Syria နိုင်ငံကတော့သတ်မှတ်အမှတ်တရမှာ73မှတ်ရရှိပြီးအကြမ်းလိုက်စားမှုတတိယအများဆုံးနိုင်ငံစီးရင်မှာရှိပါတယ်။ Syria နိုင်ငံဟာပြည်တွင်းစစ်ကြောင်းနိုင်ငံရဲ့လူဦးရေတဝက်လောက်ဟာအိုးမဲ့အိမ်မဲ့ဘဝနဲ့နေထိုင်နေကြရတာပါ။ဒီနိုင်ငံတွေလိုအကြမ်းလိုက်စားမှုအများဆုံးနိုင်ငံစီးရင်တွေထဲမှာပါတဲ့တခြားနိုင်ငံတွေကတော့ယီမန်၊ Equatorial Guinea ၊ Venezuela ၊ Afghanistanဆူဒန်လစ်ဗျာမြောက်ကိုရီးယားနိုင်ငံတွေဖြစ်ကြပါတယ်မြန်မာနိုင်ငံတည်ရှိတဲ့အရှေ့တောင်အာရှအာဆီယံနိုင်ငံတွေထဲမှာတော့2020ခုနှစ်အတွင်းစီးရင်အချက်လက်တွေအရကမ္ဘောဒီးယားနိုင်ငံကသတ်မှတ်အမှတ်တရမှာ20ရရှိပါတယ်ဒါကြောင့်အရှေ့တောင်အာရှမှာတော့ကမ္ဘောဒီးယားနိုင်ငံကအကြမ်းလိုက်စားမှုအများဆုံးနိုင်ငံဖြစ်ပါတယ်လောင်နိုင်ငံနဲ့မြန်မာနိုင်ငံကတော့29မှတ်စီနဲ့အရှိတောင်အာရှမှာအကြမ်းလိုက်စားမှုဒုတိယအများဆုံးနိုင်ငံတွေဖြစ်သတ်မှတ်ခံရပါတယ်။စံသတ်မှတ်ချက်ရမှန်အများဆုံးရပြီးကမ္ဘာမှာအကြမ်းလိုက်စားမှုအနည်းဆုံးနိုင်ငံတွေကတော့ဥရောပတိုက်ကဒိမန်နိုင်ငံနဲ့ပစိဖိတ်သမုဒ္ဒရာအနောက်တောင်ဘက်မှာရှိတဲ့နယူးဇီလန်နိုင်ငံတို့ဖြစ်ပါတယ်။အဲ့ဒီနိုင်ငံဟာအမှတ်တရသတ်မှတ်တာမှာ89မှတ်စီရပြီးအကြမ်းလိုက်စားမှုအနည်းဆုံးနိုင်ငံတွေအဖြစ်သတ်မှတ်ခံရတာပါ။ဒီနိုင်ငံတွေလိုပဲအကြမ်းလိုက်စားမှုအ ਨੇ ဆုံးရှိတဲ့ထိတ်ဆုံးနိုင်ငံတွေစီးရင်မှာပါတဲ့တခြားနိုင်ငံတွေကတော့ဖင်လန်၊ဆွီဒင်၊ဆွစ်ဇာလန်၊စင်ကာပူ၊နော်ဝေး၊နယ်သာလန်၊ဂျာမနီနဲ့လူဇင်ဘတ်နိုင်ငံတွေဖြစ်ကြပါလိမ့်ရှင
်။မညညိုလင်းစီစဉ်တက်တဲ့သတင်းတွေကသုတအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ဒီနေ့ကနေညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုVIEW ရဲ့ internet ဆာမျက်နှာအပြင် Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ခင်ဗျာအခုဆက်ပြီးတော့တင်းနေကနေညအတွက်နောက်ဆုံးရသတင်းတွေကိုကိုသားညုံကပြောပြပေးပါအောင်ပါခင
်ဗျာ88မျိုးဆက်ခေါင်းဆောင်သူဖြစ်တဲ့ကုချင်းမင်းကို October 23ရက်နေ့ညနေပိုင်းကဒီခါမှာခင်ဗျာ October 23ရက်နေ့ညပိုင်းကရန်ကုန်မြောက်တကုံမှာဖမ်းဆီးခံခဲ့ရတယ်လို့ဇနီးဖြစ်သူမန္တိလာတင်ကဗီဒီယိုကိုတီးပြပြောပါတယ်မင်းညပိုင်းတော့ကမြောက်တကုံမြို့နယ်တွင်နေရာတချို့မှာပြစ်ခတ်တံတွေကြားပြီးတော့ထိခိုက်ဒဏ်ရာရမှုတချို့ရှိတယ်လို့လည်းဒေသခံတွေကတစင်သိရပါတယ်။ဒီလိုအခြေအနေတွေကြောင့်ကုချင်မီရဲ့အတန့်အရေကိုစိုးရိမ်မိတယ်လို့ဇနီးဖြစ်သူကပြောပါတယ်။ကုချင်မီဖန်စီခါရာနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး။တရုတ်နိုင်ငံကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်လာတဲ့290ပြည်အထိမ်းအမှတ်အဖြစ်တရုတ်သမ္မတရှီချင်းပင်ကဒီကုလသမဂ္ဂမှာမေခွန်းပြောဖို့ရပ်ပိုင်းလိုမှာပဲထိုင်ဝမ်ကျွန်းနေနဲ့ကုလသမဂ္ဂအဖွဲ့ကြီးတွေမှာဘလို့ပုံစံနဲ့အတိတ်ပဲရှိစွာပါဝင်နိုင်မလဲဆိုတာကိုထိုင်ဝမ်နဲ့အမေရိကန်ရာရှိပြီးဆွေးနွေးခဲ့ကြပါတယ်။1981ခုနှစ်အောက်တိုဘာလ25ရက်နေ့မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ကမဲခွဲပြီးတော့နှုတ်ထွက်ခိုင်းခြင်းမပြုခံရသည့်အချိန်ထိထိုင်ဝမ်ကျွန်းဟာတရုတ်သမ္မတနိုင်ငံဖြစ်တဲ့ကုလသမဂ္ဂမှာအဖွဲ့ဝင်နိုင်ငံဖြစ်ရှိနေတာပါ။1949ခုနှစ်ကပြည်တွင်းစစ်ကိုအနိုင်ရလိုက်တဲ့တရုတ်ပြည်သူသမ္မတနိုင်ငံကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်တဲ့အဲဒီနောက်မှာစာထုတ်ယူခဲ့ပါတယ်။ကလေးတွေကိုထိုးပေးဖို့ရည်ရွယ်ထားတဲ့ COVID-19 ကာကွယ်ဆေးဟာမူလတန်းကြောင်းသားရွယ်ကလေးငယ်တွေအတွက်ရောဂါပိုးကူးစက်မှုကနေ97%ရာခိုင်နှုန်းကာကွယ်မှုပေးနိုင်တယ်ဆိုပြီးတော့ COVID ကာကွယ်ဆေးထုတ်တဲ့ Pfizer စီးကုမ္ပဏီကပြောဆိုပါရခင
်ဗျ။တည်င်းအချင်းချုပ်ကိုကိုသားညိုဦးကပြောပြပေးခဲ့တာပါခင်ဗျာ။ဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့အမဆုံမှုဖြစ်ပါတယ်။စပိုင်ဆိုင်ရာနဲ့ရုပ်ပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker လို့ဖြစ်ကြပါရခင်ဗျာ။ကျွန်တော်ကတော့ဇဝန်လိုက်ပါ။ VOA American Tan ရဲ့တင်းငင်ငွေနေညပိုင်းအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာ VOA အစီအစဉ်ကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ
This program